နိုင်ငံညံ့မှုရှိတဲ့ဆန်ပြည်မြောက်ပိုင်းရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ပါဝင်တိုင်းနာဒေသတချို့ကိုနိုင်ငံခြားခေးသွားလာတွေသွားလာလက်ပတ်ခွင့်ကိုပြည်ထောင်ဝင်ကြီးဌာနကပိတ်ပင်လိုက်ပါတယ်။အရင်ကခွင့်ပြုချက်တောင်းပြီးသွားလာနိုင်တဲ့နေရာတွေကိုပါပိတ်ပင်တာဖြစ်တယ်လို့ပြည်ပခန့်တွေဖြစ်နေတဲ့နေရာတချို့ကိုလည်းသွားလာခွင့်ပိတ်ပင်ထားပါတယ်။
အခုတော့နိုင်ငံခြားသားခီးသွားတွေသွားလာလည်ပတ်နိုင်တဲ့နေရာထပ်တိုးကန့်သတ်မှုတွေကြောင့်ခီးသွားကုမ္ပဏီတွေအဖို့ခက်ခဲတွေရှိမယ်လို့ခီးသွားလုပ်ငန်းရှင်တအူးကပြောပါတယ်။အပြေဆုံးကိုဗီအိုအေမြန်မာပိုင်းသတင်းတောက်ကိုထောင်ကပြပြပေးပါမယ်။
ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။မြန်မာနိုင်ငံကိုလာရောက်လည်ပတ်ကြမယ့်နိုင်ငံခြားသားခီးသွားအဲဒရီအနေနဲ့လုံခြုံရေးအခြေအနေကြောင့်နေမြေမငြိမ်
မခတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကနေရာတချို့တွေနဲ့အရင်တုန်းကခွင့်ပြုချက်တောင်းရင်လက်ပတ်ခွင့်ပြုတဲ့နေရာတချို့ကိုပါလက်ပတ်ခွင့်ပိတ်ပင်လိုက်တာပါဟိုတယ်နဲ့ခီးသွွားဝင်ကြီးဌာနကပြည်တွင်းပြည်ပဆက်ဆံရေးနဲ့သတင်းပြန်ကြားရေးဌာနကွဲညွှန်ကြားရေးမှူးဦးမြင့်ထွေးကတော့နေရာတချို့ကိုတောက်ရောက်လည်ပတ်ခွင့်ပေးပင်ရတဲ့အကြောင်းရင်းနဲ့ပတ်သက်လို့အခုလိုပြောပါရင
်ဆက်လက်တဲ့ဧရိယာတွေဆိုတာကတော့ကျွန်တော်နိုင်ငံတော်ရဲ့လူညုံရေးအခြေအနေရပါတော့လက်ရှိအခြေအနေရလည်းပါတယ်နိုင်ငံတော်ရဲ့လူညုံရေးအခြေအနေရလည်းပါတယ်အဲ့တော့ဒီလိုနေရာမျိုးတွေ့ကြတဲ့ခါကျတော့တောက်ရောက်လည်ပတ်မယ်ဆိုလို့ရှိရင်တောက်ရောက်လည်ပတ်တဲ့နိုင်ငံသားဧည့်သည်တွေအနေနဲ့ဟိုမမြော်နေနိုင်တဲ့ဟောတော့တချို့နေရာအကြောင်းတချို့နေရာတွေပေါ့သူတို့ပုံမှာထိခိုက်နိုင်မှာဆိုတဲ့အတွက်ပေါ့နော်ဘာလို့မျိုးထိခိုက်လာခဲ့လို့ရှိရင်လည်းနိုင်ငံတော်တို့ပေါ့နော်ဒီပေါ်ပုံရိပ်လည်းမကောင်းနိုင်ပုံရိပ်လည်းပေါ့နော်ထိခိုက်နိုင်ပါတယ်ဒါကြောင့်မို့လို့နိုင်ငံတော် image လည်းထိခိုက်နိုင်ပါတယ်အဲဒါကြောင့်မို့လို့ကတော့ဒီနေရာတွေကိုကတော့ပါလို့ပေါ့အဲကန့်တာတဲ့ area တွေကိုကတော့တောင်းလို့လက်ပတ်ခွင့်ပေါ့နော်မပြုတ်ဖို့အတွက်ကိုဆိုပြီးတော့မှကျွန်တော်တို့ဒါထုတ်ပြန်လာခြင်းဖြစ်ပါတယ
်လုံကျုံကြီးအရာထမှန်ကက်တက်လိုက်တဲ့နေမြေဆင်းတွေထဲမှာစစ်တပ်နဲ့တိုင်းသားလက်နက်ကိုင်တွေချာစစ်ပွဲတွေဖြစ်နေတဲ့ကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းနေရာတချို့ပါတယ်လို့ကရင်ပြည်နယ်မှာဆိုရင်လည်းဖားပွန်လိုင်းပွဲတန်တောင်ကြီးစတဲ့နေရာတွေလည်းပါဝင်ပါတယ်နောက်ပြီးအော်တိုဘာလာအတွင်မှာပြိပခါတွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်အတွင်းကမြို့တွေနဲ့အဲ့ဒီဒေသကရှစ်ပြောင်းဒုက္ခတွေစခန်းတွေကိုလည်းလက်ပတ်ခွင့်ပိတ်ပင်လိုက်တာပါဒါ့အပြင်အခုနောက်ပိုင်းနိုင်ငံသားတွေတောရောက်လက်ပတ်လေးရှိကြတဲ့ဒီမန္တလေးတိုင်းဒေသကြီးကမိုးကုတ်နဲ့တပိတ်ချင်းတွေကိုလည်းကန့်သတ်လိုက်ပါတယ်အခုလိုမျိုးပိတ်ပင်တားဆီးမှုတွေကြောင့်ခီးစင်တွေရောင်းချထားတဲ့ခီးသွွားဧည့်သည်ကုမ္ပဏီတွေအနေနဲ့အခက်အခဲတွေကြုံတွေ့ရနိုင်တယ်လို့ Grand Lotus ကုမ္ပဏီရဲ့ဒီ Managing Director ကိုကျော်စွာမင်းကပြောပါတယ
်အခက်အခဲကတော့ကြုံတယ်ဗျကျွန်တော်ကုမ္ပဏီမှာဆိုတော့ဒီဘက်မှာဆိုတော့၅ဘွဲ့လောက်ရှိတယ်เนาะဟိုကဘူတာအိုဒေတာပေါ့နော်ဘူတာအိုဒေတာကမပိတ်ပင်ဘူးသို့တော့ဘူတာအိုရဲ့အပြေမထွက်ရဘူးဆိုတော့အဲ့ဒီမြို့လေးသေးသေးလေးမှာကျွန်တော်တို့ကဧည့်သည်ကိုဒီလောက်ခကြီးအဝေးကြီးခေါ်သွားပြီးတော့အဲ့မြို့ပြင်မထွက်ရဘူးဆိုတဲ့ဟာမြို့ပြင်မှာတောင်တန်းနေရာလဲတာယာလှပ်ပါတယ်ဟိုရေကဲတောင်တန်းနေလဲရှိရအဲ့ဒါဒီအမီးသားတော့သွားလို့မရဘူးဆိုရင်ကျွန်တော်တို့အခက်အခဲရှိတယ်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့ကအဲ့ဒီပတ်တည်ကိုမရောက်အောင်ဆိုလို့ရှိရင်ဘူတာအိုမြို့ကျွန်တော်ရောင်းလို့မရတော့ပါဘူးအဲ့တော့ကျွန်တော်တို့ရက်လိုက်တယ်ပေါ့နော်မုကုတ်ကတော့အရင်အစိုးရလက်ထက်မှာပြန်ဖွင့်ပြီးတော့ဒေတာပေါ့အဲ့ကောပြန်ပိတ်သွားတဲ့သဘောပေါ့နော်လန်ခီးမလုံးဂျုံမှုလို့ပဲကျွန်တော်တို့ယူဆပါတယ်အဲ့တော့ရှမ်းပြည်တီဘောဆိုလို့ရှိရင်အခု၄ရက်ဖြစ်ဖြစ်ထားတဲ့အတွက်ကြောင့်မလို့တီဘောသွားတဲ့လမ်းပေါ်မှာသူတို့ငငယ်စိုးရင်ပူပန်တယ်လို့ကျွန်တော်တို့ယူဆတယ်ပေါ့နော်
ဒါပေမဲ့လို့နိုင်ငံသားဧည့်သည်အများစုကတော့မြို့ကြီးတွေနဲ့ရှေးဟောင်းစီတွေပထိုးတွေအဆောက်အဦတွေရှိတဲ့ကြတဲ့ရန်ကုန်၊ပုဂံ၊မန္တလေး၊အင်းလေးစားတဲ့နေရာတွေကိုလာရောက်လည်ပတ်လေရှိကြပါရယ်အခုကန့်သတ်ပိတ်ပင်လိုက်တဲ့နေရာတချို့စီကိုလည်ပတ်တဲ့ဥယျာဉ်နေပါတည်တဲ့အတွက်ကြောင့်မလို့ခီးသွွားလုပ်ငန်းအတွက်အများကြီးပြောင်းလဲသွားနိုင်ပွဲမရှိဘူးလို့ကိုကျော်စွာမင်းကဆိုပါရယ
်ခီးသွွားလုပ်ငန်းက image ကအရေးကြီးတာပေါ့နော်တမ်းပြီးမှတည်ငြိမ်တဲ့ဟို agent နဲ့ဆိုတဲ့ image ကအရေးကြီးတာပေါ့ဒီလိုပိတ်ပင်လိုက်တဲ့အခါမှာအနည်းနဲ့အများပါเนาะအဲ့ဒါကတော့ထိခိုက်မှုရှိပါတယ်ဒါပေမဲ့ကျွန်တော်တို့ပုံမှန်သွားနေတဲ့လမ်းကြောင်းပုံကတော့ဟိုလမ်းကြောင်းမှာပြဿနာမရှိဘူးပေါ့เนาะဟိုမြန်မာနိုင်ငံက80ရာခိုင်နှုန်းသောဒေသတွေကသွားလို့ရတဲ့ဒေသတွေပါတကယ်ပြဿနာတက်နေတာတော့30ရာခိုင်နှုန်းသောဒေသတွေမှာဖြစ်နေတယ်ပေါ့เนาะအဲ့တော့တိတ်လိုက်ပြီဆိုလို့ရှိရင်ပြန်လဲဖွင့်တဲ့အချိန်ကျရင်ဖွင့်လိုက်ပြီးပြန်ပြန်ရောင်းလို့မရပါဘူးအဲ့တော့အချိန်တစ်ခုစောင့်ရတာပေါ့ဒီနောက်နှစ်ပြန်ရောင်းရင်နောက်နှစ်ရာတွေကျမှဆိုတော့အော်များပါပြန်တော့10လ17လတော့တိုင်းပြည်မှာနှစ်လသွားလေရှိတယ်အဲ့လိုပိတ်လိုက်တဲ့အခြေအနေတခုမှလည
်းလက်ရှိကန့်သတ်ပိတ်ပင်လိုက်တဲ့နေမျိုးတချို့ကိုဘယ်အချိန်ပြန်လည်ခွင့်ပြုသွားမယ်ဆိုတာကိုတော့အစိုးရကတရားဝင်ပြောကြားထားခြင်းမရှိသေးပါဘူးမြန်မာနိုင်ငံကိုဒီနှစ်စက်တင်ဘာလအထိနိုင်ငံသားခီးသွွားဧည့်သည်3000ကျော်လာရောက်ခဲ့ပြီး2016ခုနှစ်တနည်းလုံး5000အထိရှိလာနိုင်တယ်လို့လာမယ့်2019ခုနှစ်မှာတော့8000လောက်အထိဖြစ်သွားနိုင်တယ်လို့ဟိုတယ်နဲ့ခီးသွွားဝန်ကြီးဌာနကခန့်မှန်းပြောဆိုထားပါတယ်ခင်ဗျာ